ရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဘယ်လိုဆက်ဆံရေးတည်ဆောက်ရမလဲဆိုတာကိုအင်္ဂါနေ့မှာဆွေးနွေးခဲ့ကြပါတယ်။တကယ်လို့ထရမ့်ကသာစိတ်ဝင်စားတယ်ဆိုရင်အပြန်အလှန်လေးစားအကျိုးများမဲ့အပေါ်မှာအခြေခံပြီးဆက်ဆံရေးတည်ဆောက်ကြဖို့ဆန္ဒရှိကြတဲ့အကြောင်းနိုင်ငံရေးရာမူဝါဒလက်ထောက်ယူရီဦးရှားကော့ဖ်ကသတင်းတော်တွေကိုမော်စကိုမှာပြောကြားခဲ့ပါတယ်။ဒါ့ပြင်ယူကရိန်းစစ်အဆုံးသတ်ရေးအလားအလာနဲ့ထိုင်ဝမ်နဲ့ပတ်သက်တဲ့တရုတ်ရဲ့ရည်တည်ချက်ပေါ်ရုရှားရဲ့ထောက်ခံမှုအကြောင်းတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အသက်52နှစ်အရွယ်ပူတင်ကမော်စကိုမြို့ပြင်ပရှိသူ့ရဲ့ Novo Ogarivo အင်္ဂါနေ့ပြောတာဖြစ်ပြီးအသက်82နှစ်အရွယ်ရှီကျင်းပင်ကတော့ဘေကျင်းမြို့ပြည်သူ့ခမ်းမဆောင်ကြီးကနေ Trump ကြက်တစ်စာကြိတ်ဆိုပြီးနောက်တနအီခွဲကျော်ကြာဗီဒီယိုနဲ့စကားပြောခဲ့ကြတာဖြစ်ပါတယ်။ပူတင်ကရေတို့အပြစ်ရရင်မဟုတ်ပဲယူကရိန်းရဲ့ရေရှည်ငြိမ်းချမ်းရေးလိုချင်တယ်လို့ Ustakov ကပြောပါတယ်။စစ်ကရုရှားကိုဖျက်ဆီးနေကြတဲ့အောင်စစ်ပြီးဆုံးဖို့ပူတင်အနေနဲ့သဘောတူညီချက်ရအောင်လုပ်တဲ့နယ်မှာတမန်တော်ထောက်ကကြမ်းတက်စာကြိတ်ဆိုပြီးမှဒဏ္ဍာရီကိုပြောခဲ့ပါတယ်။